တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးရတော့မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့အစာတွေ Facebook ကနေပြီးတော့မှတ်ချက်ပေးလာတဲ့တော်ရရှင်တွေရဲ့ post တွေကိုဖော်ပြပေးပါမယ်နော်။အုံမာကြီးဆိုတဲ့တော်ရရှင်ကတော့ VOY ကနေ video post တွေ Facebook မှာတင်ပေးတာကျေးဇူးတင်ပါတယ်။နေ့စဉ်တင်ပေးပါလို့ပြောလာပါတယ်ရှင်။ကျမတို့ရေဒီယိုကနေထုတ်လွှင့်ပေးပြီးတော့ website မှာလည်းဖော်ပြ Facebook YouTube မှာလည်းဖော်ပြတဲ့သတင်းတွေကိုနားဆင်ကြည့်ရှုပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်ရဲ့အမြင်တွေကိုဖော်ပြပေးသွားခြင်းပါတယ်။အခုက26ရက်နေ့ကကျမတို့ရေဒီယိုအစီအစဉ်ကနေပြီးတော့မတ်ဆူမွန်ကရုပ်တန်တဲ့အသံလွှင့်ဥပဒေပြောင်စုလွတ်တော်အတည်ပြုဆိုတဲ့သတင်းတင်ဆက်ပေးခဲ့တာနဲ့ပတ်သက်ပြီးတော့သောရရှင်တယောက်သူ့ရဲ့အမြင်ကိုရေးသားလာတာကိုပြောပြပေးခြင်းပါတယ်။ဒီရုပ်မြင်သံကြားနဲ့အတန်ထုတ်လွှင့်ခြင်းဆိုင်ရာဥရေတရဲ့အတည်ပြုပြဋ္ဌာန်းနိုင်ခဲ့တဲ့အတွက်ရုပ်တန်လွှင့်လုပ်ငန်းတွေကိုဥရေကျောင်းနဲ့အညီလှုပ်ဆောင်ခွင့်ရရှိတော်မှာဖြစ်တဲ့အတွက်စိုးစိုးမှုတွေရှိသလိုဒီဥရေပေါ်မှာလက်ထွေအဆောင်ရွက်နိုင်ခြင်းနဲ့ပတ်သက်ပြီးတော့စောင့်ကြည့်ရမှာဖြစ်တယ်ဆိုပြီးတော့ဝေဖန်သူတွေလည်းရှိကြမှာဒီလိုရုပ်ကိုထောက်ခံပါတယ်လို့ပြောလာတဲ့သောရရှင်ကတော့ဇော်မင်းမင်းလက်ဆိုတဲ့သောရရှင်ဖြစ်ပါတယ
်ရုပ်တန်ဥရေလိုအပ်လို့အတည်ပြုတာထောက်ခံပါတယ်မြို့ရွာအုံးအိမ်ဖွံ့ဖြိုးရေးဦးစီးဌာနနဲ့ဆိုင်တဲ့တန်ဖိုးနဲ့အင်ယာနဲ့အငှားအင်ယာဆောက်လုပ်ခြင်းနဲ့ဆိုင်တဲ့ဥပဒေတွေကိုရေရှည်စီးမြင်စည်းကမ်းနဲ့အညီဆောက်လုပ်သွားနိုင်ရေးအတွက်ပြဋ္ဌာန်းပေးတဲ့လို့လွတ်တော်ဥက္ကဋ္ဌကြီးကိုအကြံပြုလိုပါတယ
်။ဇော်မင်းမင်းလက်ဆိုတဲ့သောရရှင်ကသူ့ရဲ့အမြင်ကိုအခုလိုရေးလာတာပါ။နောက်ပြီး28ရက်နေ့မှာကျမတို့တင်ဆက်ပေးခဲ့တဲ့ကိုမိုးစောတင်ဆက်တဲ့သတင်းဖြစ်ပါတယ်။အငင်းစားစစ်အရာရှိရွေးကောက်ပွဲဝင်ခြင်းပေါ်မှာစိုးရိမ်မှုတွေတိုးနေပါတယ်ဆိုတဲ့သတင်းကိုတော့ Goldfinger 1990ဆိုတဲ့သောရရှင်ကအခုလိုမျိုးတုံ့ပြန်လာပါတယ်။
1990မှာတပ်ဆညာကိုမွေးထားတယ်။နိုင်မယ်ထင်ပြီးတော့ဗိုလ်ချုပ်ကြီးစောမောင်ကအနိုင်ရတဲ့ပါတီကိုအာဏာလွှဲအပ်ပြီးတော့စစ်တမ်းရောင်းကိုပြန်မယ်ဆိုပြီးတော့ကြေညာပါတယ်။မှန်းချက်နဲ့နှမ်းထွက်မကိုက်ဖြစ်သွားတော့ဒီဝတ်ထားတဲ့စစ်ပေါင်းမီကပါတီလုံကြီးဖြစ်သွားပါလိမ့်ရော။2015ကိုစောင့်ကြည့်ကြသေးတာပေါ့။1988တိုင်းတပီလုံးတပိတ်မှောက်တဲ့အထဲမှာတာကူးဖွတ်တွေကလည်းထိတ်ဆုံးကပါ။2015မှာဒီဖွတ်ကလေးတွေကိုမွေးထားပြီးတော့1990ဇက်ထုတ်ခင်းဖို့လှုပ်ထားပြန်ပြီ။ပြည်သူတွေစဉ်းစားတင်ပါတယ
်တမတော်အရာရှိကြီးတွေကိုငိမ့်စားပေးပြီးတော့ပြည်ခိုင်ဖြိုးပါတီမှာရွေးကောက်ပွဲဝင်နေတဲ့အခြေအနေကြောင့်2015ရွေးကောက်ပွဲမှာတမတော်ကကြားနေပါမလားဆိုပြီးတော့မေးခွန်းထုတ်တာတွေရှိနေတဲ့အကြောင်းသတင်းတင်ပြတာပေါ်မှာဒီသောရရှင် Goldfinger 1990ကသူ့ရဲ့ထင်မြင်ယူဆချက်ကိုခုလိုရေးလာတာဖြစ်ပါတယ်ရှင်နောက်ထပ်သောရရှင်တွေတော်တော်လေးတုံ့ပြန်ရေးသားလာကြတဲ့သတင်းတစ်ပုဒ်ကတော့တိုင်းသာအဖွဲ့တွေနဲ့မြန်မာအစိုးရငြိမ်းချမ်းရေးအတွက်လက်မှတ်ထိုးဖို့စ조사နေကြတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာကြတာပါခင်ရွှေမောင်ဆိုတဲ့သောရရှင်က
ငြိမ်းချမ်းရေးလိုလားတဲ့ပြည်အောင်စုစနစ်ကိုကြိုက်တယ်ဆိုရင်တော့ဘသူနဲ့ဖြစ်ဖြစ်အခြေခံကြကြဆွေးနွေးပြည်သူတွေစီကအတန်ကိုနားထောင်ပြီးပြုလုပ်ဆောင်ရွက်တင်တာပေါ့အစိုးရဆိုတာပြည်သူတွေရဲ့အလုပ်သမားတွေပါပဲပြည်သူတွေလိုလားတာပဲလှုပ်ပေးတင်ပါတယ်ပြည်သူတွေလိုလားတာမလှုပ်ဘူးဆိုရင်တော့အစိုးရတကယ်ငြင်းငြင်းလိုလားတာဖြစ်နိုင်မှာမလား
ဒီသောရရှင်ကတော့ပြည်သူအတန်နားဆင်ပြီးတော့လှုပ်ပါဆိုပြီးတော့ရေးလာပါတယ်ဖန်လုံးဆိုတဲ့သောရရှင်ကတော့တိုင်းရင်းသားတွေကိုထောက်ခံပြောလာတာပါ
တိုင်းရင်းသားတွေရဲ့ဆုံးဖြတ်ချက်မှန်ပါတယ်အားလုံးကမြန်မာနိုင်ငံသားတွေပဲလေငြင်းငြင်းလက်မှတ်ဆိုတော့ကအကုန်ထိုးနိုင်လေကောင်းလေပဲ
တိဟကျော်ဆိုတဲ့သောရရှင်ကတော့လက်ရှိရနေတဲ့အခွင့်အရေးကိုလက်လွတ်မခံကြပါနဲ့ဆိုပြီးတော့အခုလိုတိုက်တွန်းလာပါတယ်
ကျွန်တော်ပြောမယ်ဗျာမြမအစိုးရ290အတွင်းပြောင်းလဲပုံတွေကိုတတိထားရပါမယ်အခွင့်အရေးကလွတ်သွားရင်ပြန်ယူဖို့ဆိုတာအများကြီးပေးဆက်ရမှာပါဒီကနေ့ညီညွတ်နေတဲ့တိုင်းရင်းသားတွေမှာထာဝရအင်အားဆိုတာမရှိမဖြစ်လိုအပ်ပါတယ်ဒါကိုတတိထားပါဗျာ
ဒါကတော့တိဟကျော်ဆိုတဲ့သောရရှင်မှာဒီလိုတတိပေးလာတဲ့သူရှိသလိုဥစော်တန်းဆိုတဲ့သောရရှင်ကတော့ဒီကိစ္စမှာတော်လေးစိတ်ပြက်လက်ပြက်ဖြစ်နေပုံရပါတယ်သူရေးလာတဲ့တုံ့ပြန်ချက်ကတော့
အထက်မှာတော့ဆွေးနွေးအောက်မှာတော့တိုက်ပွဲအင်ဂျင်ချင်းအိုးမန်းတုပ်ပြီးခုနေကြတော့ဂျားကပြည်သူတွေပဲနာပြင်းနာခေါင်းဆောင်တွေတယောက်ချင်းစီကိုတိုက်ခိုင်းလိုက်ပါတိုက်ပွဲအလိုလိုရက်သွားပါလိမ့်မယ
်ဒါကတော့ VOE ကတင်ဆက်ပေးတဲ့သတင်းတွေပေါ်မှာသောရရှင်တွေသူတို့ရဲ့အမြင်တွေကိုတုံ့ပြန်ရေးသားလာကြတာဖြစ်ပါတယ်ရှင်သောရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်တွေရေးလာတဲ့စာတွေရင်းဖွင့်စာတွေကိုတော့နောက်ပိုင်းမှာအချိန်ရရင်ရသလောက်ဖော်ပြပေးသွားမှာဖြစ်ပါတယ်အခုတော့ဂျားဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းဒေးလေးတုံးနဲ့ဖြောပြပေးကြပါတယ်ရှင်ဒီတစ်ပတ်တော့ Billboard Hot ဖြစ်ဆုံးတင်းနံပါတ်100ဆင်းနေမှာဒီအလဲလောင်းမှာတော်တော်ကြကြရှိနေတဲ့သချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်။ပြီးခဲ့တဲ့နံပါတ်ကနံပါတ်6နေရာမှာရှိပြီးတော့ဒီတစ်ပတ်မှာတော့နံပါတ်9ရောက်သွားတဲ့သချင်းလေးဖြစ်ပါတယ်။ Rachel Platten သီဆိုထားတဲ့ Fight Song ဆိုတဲ့သချင်းလေးကိုသောရရှင်နေခံစားနားဆင်နိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်နော်။
like a small boat on the ocean, sending big waves into motion, like how a single word can make a heart open. I might only have one match, but I can make an explosion. And all those things I didn't say were wrecking ball.
Richard Platten သီဆိုထားတဲ့ Fight Song ဆိုတဲ့သင်္ကေတနားဆင်ခဲ့ကြရတာပါ။နောက်ပိုင်းမှာတော့မွေးနေ့တေးလက်ဆောင်မြန်မာသင်္ကေတတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးဦးမှာဖြစ်ပါတယ်။ကျွန်တော်တို့ VOE ကနေပြီးတော့အပတ်စဉ်အင်္ဂါညပိုင်းနဲ့စနေညပိုင်းထုတ်လွှင့်ပေးနေတဲ့တပတ်တစ်ခါတားရဲလေးလိုင်းဆွေးနွေးပွဲအစီအစဉ်မှာအီးမေးလ်ရေးပို့ပြီးတော့ပါဝင်ဆွေးနွေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုလည်းတော်တော်လက်ခံရရှိတာပါ။ကျွန်တော်တို့ဒါမဲ့ဆွေးနွေးတဲ့အချိန်အကန့်အသတ်တယ်လီဖုန်းခေါ်လို့ရတဲ့အချိန်တွေဒါတွေအားလုံးကြောင့်စာတွေတချို့မဖော်ပြပေးနိုင်မဲကြံခဲ့ရပါတယ်နော်။ဒီထဲကစာတချို့ကိုတော့ကျွန်မအစီအစဉ်မှာအလင်းသင့်တယ်လို့ဖော်ပြပေးနေတာဖြစ်ပါတယ်။ပြီးခဲ့တဲ့တပတ်ကျော်ကစနေမှာဆွေးနွေးသွားတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့သောရရှင်တချို့ရေးလာတဲ့စာတွေကိုဖော်ပြပေးကြပါတယ်။လွတ်တော်ကိုယ်စားလှယ်တွေမဲဆန္ဒရှင်ပြည်သူတွေကပြန်လည်ရုပ်သိမ်းနိုင်တဲ့ဥပဒေချင်းအလင်းမြန်ပြဋ္ဌာန်းပေးဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြည်ထောင်စုလွှတ်တော်နာယကစီကိုတိုက်တွန်းခဲ့တဲ့အချက်နဲ့ပတ်သက်ပြီးတော့အငင်းပွားပွဲအချက်လက်တွေအခုလိုအချိန်မှာမူကျန်းအတည်ပြုဖို့ဖိအားတွေပေါ်ထွက်နေတဲ့အခြေအနေပေါ်မှာတိုင်းရဲ့လေလိုင်းအစီအစဉ်ကအဆွေးနွေးသုံးသပ်တာဖြစ်ပါတယ်။ချင်းပြည်နယ်ကအထက်တန်းပြတဦးပါဆိုတဲ့သောရရှင်ကတော့ဒီဥပဒေကတော့ရှေ့တင်တဲ့ဥပဒေဖြစ်ပါတယ်လို့အခုလိုပြောလာပါတယ်
။ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ပြည်သူကပြန်ပြီးတော့ရုပ်သိမ်းတဲ့ဥပဒေရှိတင်ပါတယ်လို့ယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့မေးရရှိရေးအတွက်ပြည်သူကိုအကောင်းပြောပြီးမှရွေးကောက်ခံရပြီးတဲ့နောက်ပြည်သူမျက်နှာကိုတောင်လှည့်မကြည့်တဲ့ကိုယ်စားလှယ်တွေကြောင့်ပြည်သူများတောကပင်လဲဝေရပါတယ်။ဒါပေမဲ့လည်းမနာလိုသူလက်တဆုပ်စာများရဲ့မကျေနပ်မှုလေးကြောင့်မိမိကိုယ်စားလှယ်ပြန်ခေါ်ရမှလည်းမျက်နှာပြက်စရာဖြစ်တယ်လို့ယူဆပါတယ်။ပြန်ခေါ်ရန်ပြစ်မှုထင်ရှားပါကပြန်ခေါ်ရုံမကတရားစွဲဆိုတင်ပါတယ်။ပြန်ခေါ်မဲ့ဥယျာဉ်ကန့်တတ်ချက်က900ခိုင်နှုန်းတိုးတင်တယ်လို့ယူဆပါတယ်။အခုဖြစ်သွားတာကအာနာစွန့်လို့ရမှာကိုစိုးရိမ်နေတဲ့လူတို့ကလွတ်တော်ဥက္ကဋ္ဌကိုဖြုတ်ချခြင်းနဲ့ပြောကားကြောင့်အရေးကြီးအဆိုဖြစ်သွားတာကတော့နိုင်ငံတော်အတွက်အချက်ရစရာပါပဲ။သူရဥရှိမန်ကိုကြံ့ခိုင်ရေးပါတီဥက္ကဋ္ဌဖြုတ်ပြစ်ပြီးမှဘာကြောင့်အခုမှ recall ကအရေးကြီးအဆိုဖြစ်လာရတာလဲဆိုတော့ကိုမေးပြရစီ
။ချင်းပြည်နယ်ကအထက်တန်းပြတအူအခုလိုမျိုး email ရေးပို့ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုဝင်ပြီးတော့ဆွေးနွေးလာတာဖြစ်ပါတယ်။နောက်ထပ်သောရရှင်မောင်ဝိဟန်အင်းလေးကတော့ right to recall ဥရရှိတင်လားဆိုတာနဲ့ပတ်သက်ပြီးတော့ရေဘူးရဆိုရင်တော့ရှိတင်တယ်လို့ပြောချင်ပါတယ်တဲ့သူက
ကျွန်တော်တင်ပြချင်တာကတော့အခုပြောနေတဲ့ဥရချမ်းကဥရဖြစ်လာရင်ဘယ်သူကဘယ်လိုအကောင့်ထဲပေါ်မှာလဲဆိုတာကိုပြောချင်တာပါဥရကိုလက်တွေ့အကောင့်ထဲပေါ်နိုင်တဲ့အာနာယလူပုဂ္ဂိုလ်ရဲ့စိတ်ဆန္ဒရဥရကိုလိုလိုအသုံးချသွားနိုင်တဲ့ဗမာပြည်မှာဘယ်လိုဥရမျိုးတွေပဲရှိနေပါစေပြည်သူတွေရဲ့အခွင့်အရေးကိုအကောက်ကဲမပေးနိုင်ဘူးဆိုတဲ့အချက်ကိုတင်ပြချင်တာပါ
ဥပမာအနေနဲ့တင်ပြရမယ်ဆိုရင်မကြသေးခင်ကအာဏာရပါတီတွင်ပါတီခေါင်းဆောင်အပြောင်းလဲလုပ်တာမှာညနေတကောင်အချိန်လူညုံရေးတပ်ဖွဲ့တွေနဲ့ဝိုင်းရန်အင်အားသုံးပြီးအစည်းအဝေးတရက်ခေါ်ပြီးတော့အပြောင်းလဲလုပ်ခဲ့တာကိုဥပဒေနဲ့အညီဖြစ်သလားဆိုတဲ့မေးခွန်းပြည်သူတွေကမေးနေကြတယ်လို့နိုင်ငံတကာကလည်းမေးနေကြပါတယ်ဥပဒေနဲ့အညီမဖြစ်တဲ့လုပ်ရတစ်ခုကိုလုပ်ဆောင်နေတယ်ဆိုရင်အဲ
ရိုင်းနဲ့ခုတ်ထစ်တပ်ဖြတ်နေတာကိုလူညုံရင်တပ်ဖွဲ့တွေကလက်ပိုက်ရက်ကြည့်နေတာကိုတိလျက်နဲ့တာဝန်ရှိတဲ့ရဲတပ်ဖွဲ့ဝင်တွေကိုဥပဒေနဲ့အညီအရေးမယူခဲ့တဲ့တာဒဂတွေကိုကြည့်မယ်ဆိုရင်ဥပဒေတွေရှိနေပေမဲ့ပြည်သူတွေရဲ့လုံခြုံရေးနဲ့အခွင့်အရေးကိုအကာအကွယ်မပေးနိုင်ခဲ့ဘူးဆိုတာပါပဲ
။တော်ရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှလည်းရက်ချင်ပါတယ်။အခုတော့မွေးနေ့တိလက်ဆောင်တချင်တပုတ်နဲ့ဖြောပြပေးချင်ပါတယ်ရှင်။အမေရိကန်အရှေ့ခြမ်းစင်ကာပူနဲ့မြန်မာနိုင်ငံကအမောင်နှမတွေနဲ့တူတူမတွေကအမေရိကန်အနောက်ခြမ်းအလေးမှာမိသားစုနဲ့အတူဖြောရှင်စရာဘွားလေးကိုဖျက်ချော်နေပြီးတော့ဩဂုတ်လ29ရက်နေ့မှာမွေးနေ့ကြာရောက်တဲ့မြန်မာငယ်ခွန်အတွက်ပြောရှင်စရာမွေးနေ့နဲ့မိသားစုဘွားကိုဆက်ပြီးတော့ပိုင်းဆိုင်နိုင်ပါစေဆိုပြီးတော့ဆုတောင်းရင်းနဲ့မွေးနေ့တိလက်ဆောင်တပုတ်ပါပါတယ်။အဂုလာ30ရည်နှစ်မှာမွေးနေ့ကြရောက်တဲ့ဝါရှင်တန်ကဝင်းခန့်အတွက်လဲလှုပ်ဖော်ကင်ဘက်တွေကမွေးနေ့တည်လက်ဆောင်တစ်ပုတ်ပါပါတယ်။အဂုလာ28ရည်နှစ်မှာမွေးနေ့ကြရောက်တဲ့ခိုင်မြစုအတွက်တငယ်ချင်းပုံပုံနဲ့မအူကမေတ္တာတည်လက်ဆောင်တစ်ပုတ်ပါပါတယ်။ဒီတစ်ပတ်တော့ညီနီခင်စော်နဲ့အိုင်ရင်းစင်မမြင့်တီးဆိုထားတဲ့မွေးနေ့လက်ဆောင်ဆိုတဲ့တခြင်းလေးနဲ့ဖြောပြပေးကြပါတယ်ရှင်။အဂုလာမွေးနေ့ရှင်တွေရော VOE တစ်ချစ်တော်ရရှင်အားလုံးရောဒီတခြင်းလေးကိုနှစ်ဆိုင်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်ရှင
်။ Happy Birthday!
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းင်းရင်းနဲ့ညာပိုင်းနဲ့တင်းင်းလာနဲ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေ
麦丹娜教育妈妈比妈比咱们啊，时间我拿心啊比。